Welcome to the Voice of America in Burmese.
ဒီအောင်ကိုရညာညာဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2024ခုနှစ်မေလ19ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးလေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ဇာတ်လွှင့်နေပါခင်ဗျာဒီညတော့အစည်းအဝေးကတော့ကျွန်တော်ရနိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာလူ20သေဆုံးပါတယ်ဘူတီတောင်မြို့သိမ်းတိုက်ပွဲမှာဒေသခံရိုဟင်ဂျာတွေတိုက်ခိုက်ခံခဲ့ရကြောင်းဆွဆွဲချက်ကိုအေအေကညှင်းဆန်လိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုင်အောင်သတင်းတွေကိုတော့ကိုရန်လိုင်းနဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
For the Rohingya community, the Argentinian case is very important. It's a case which has been based in the principle of universal
jurisdiction. ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍဒီမှာတော့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းညမတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုစော်ဝဲလိုက်နဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ပါလက်စတိုင်းနယ်မြေဂါဇာဒေသအလယ်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းကအိမ်တိမ်ကိုအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ20သေဆုံးသွားတယ်လို့ဂါဇာဆေးရုံကဒီကနေ့ပြောပါတယ်အယ်နူဆေရာဒုက္ခသည်စခန်းအတွင်းမှာရှိတဲ့ဟာဆန်မီသားစုကိုလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်လူ20သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ဂါဇာမှာရှိတဲ့အယ်အက်ဆာမာတာဆေးရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မနေ့3နာရီလောက်မှာလေကြောင်းကတိုက်ခိုက်ခံခဲ့ရတာကိုလည်းကိုယ်တိုင်တွေ့မြင်သူတွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။ဒဏ်ရာရသူတွေတဲ့ကလေးငယ်တွေပါဝင်ပြီးအဆောက်အဦပြက်တွေကြားပျောက်ဆုံးနေသူတွေကိုကစေးဝန်ထမ်းတွေကလိုက်လံရှာဖွေနေတယ်လို့ပါလက်စတိုင်းသတင်းဌာနဝါဖာမှာဖော်ပြပါတယ်။ဂါဇာကတခြားဒုက္ခသည်စခန်းတစ်ခုဖြစ်တဲ့ဂျဘလီယာမှာလည်းအစ္စရေးနဲ့ပါလက်စတိုင်းတပ်ဖွဲ့တွေအတန်ကြာတိုက်ပွဲဇက်တိုက်ဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့ရမနောက်ထပ်တပ်ဖွဲ့ဝင်2ဦးကြဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ပါတယ်။အော်တိုဘာလ29ရက်နေ့မှာစတင်ခဲ့တဲ့ဂါဇာစစ်ပွဲအတွင်းအခုချိန်ထိအစ္စရေးစစ်သား282ဦးသေဆုံးခဲ့ပြီဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါရခင်ဗျာ
။ယူကရိန်းကအမေရိကန်လို့ ADACMS မစ်ဆိုင်းတုံး9ခုနဲ့ခရိုင်းမီးယားဒေသကိုတိုက်ခိုက်ခဲ့သလိုတခြားဒေသတွေမှာလည်းအဝေးဒိန်း drone အနည်းဆုံး60လောက်နဲ့တိုက်ခိုက်ခံခဲ့ရကြောင်းရုရှားတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်ပါတယ်။အပြင်းထန်တိုက်ခိုက်မှုတွေကြောင့်နိုင်ငံတောင်ပိုင်းကရေနံချက်လုပ်ငန်းတစ်ခုရပ်ခဲ့ရတယ်လို့လည်းပြောပါရယ်အမေရိကန်လို့မစ်ဆိုင်းတုံး9ခုကိုခရိုင်းမီးယားဒေသမှာရုရှားလေကြောင်းရန်ကာကွယ်ရေးကကြားဖြတ်ပစ်ချခဲ့သလို Krasnodar ဒေသမှာလည်း drone 58ခုနဲ့ Belgorod ဒေသမှာ3ခုကိုပစ်ချခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါရယ် Krasnodar ဒေသက Slavians အရက်မှာရှိတဲ့ရေနံချက်စက်ရုံပေါ်ကို drone 6စင်းပစ်ချခဲ့ကြောင်းလည်းဒေသခံအာဏာပိုင်တွေကပြောပါရယ်တိုက်ခိုက်မှုနောက်ပိုင်းလုပ်ငန်းတွေရန်နာထားတယ်လို့ရုရှားသတင်းဌာန Interfax ကဖော်ပြခဲ့ပါတယ်။နေ့စဉ်ရေနံစီပီပါတသန်းလောက်နှုန်းနဲ့တနစ်ကိုရေနံမက်ထရစ်တန်၄သန်းထုတ်လုပ်နေတဲ့ပုဂ္ဂလိကပိုင်စက်ရုံလုပ်ငန်းတွေရန်နာထားတာနဲ့ပတ်သက်လို့ရုရှားဆိုရကတော့လက်တလော့တစုံတရာပြောဆိုထားတာတော့မတွေ့ရသေးပါဘူးခင်ဗျာ
။လောက်ကြံခံခဲ့ရတဲ့ Slovakia နိုင်ငံဝန်ကြီးချုပ် Robert Fico ဟာအသက်အန္တရာယ်ဆိုရင်စရာအခြေအနေမှာမရှိတော့ဘူးလို့လက်ထပ်ဝန်ကြီးချုပ် Robert ကလီနက်ကဒီကနေ့ပြောပါတယ်အသက်အန္တရာယ်ဆုံးရတဲ့အခြေအနေကိုကြော်လွန်လာပြီးဖြစ်ကြောင်းဒါပေမဲ့ဆုံးရတဲ့အခြေအနေမှာဆက်ရှိနေသေးပြီးသူ့ကိုအထူးကြမ်းမှကုသပေးဖို့လိုနေသေးကြောင်းဝန်ကြီးချုပ်ရဲ့နိုင်ငံရေးမဟာမိတ်တဦးလည်းဖြစ်တဲ့ကလီနက်ကပြောပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာတနတ်သမားရဲ့လေ့ကျင့်ပြစ်ခတ်ခံရတဲ့အခြေအနေကဆလို့ဝန်ကြီးချုပ်ဖီဆိုကိုဆေးရုံတင်ကုသပေးနေတာပါပြစ်ခတ်မှုအတွင်ဝမ်းပိုက်မှာပါထိမှန်သွားတယ်လို့ဆိုပါတယ်တင်းနဲ့နဲ့ပြစ်ခတ်ခဲ့ရတဲ့ဗုဒ္ဓဟူးနေ့မှာပဲအလဲပိုင်းဘန်စကာဘက်စထရီကာမျိုးကဆေးရုံမှာဝန်ကြီးချုပ်ကို9နာရီကြာခွဲစိတ်ကုသပေးခဲ့တယ်လို့ပြီးခဲ့တဲ့တောက်ချာနေ့မှာလည်းနောက်ထပ်ခွဲစိတ်ကုသမှုပေးခဲ့ရပါတယ်။အလဲပိုင်းဟန်လိုဗာမျိုးမှာ စီဝေဝဲကျင်းပပြီးအပြင်မှာရှိနေတဲ့ထောက်ခံသူတွေကိုနှုတ်ဆက်ဖို့အသွားမှာဝန်ကြီးချုပ်တနတ်နဲ့ပြစ်ခံခဲ့ရတာပါ။အသက်59နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဖီဆိုဦးဆောင်တဲ့စမဲပါတီကရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်အော်တိုဘာလကစလို့၄ချိန်မြောက်သက်တမ်းကိုစတင်တာဝန်ထမ်းဆောင်နေတာပါ။ရွေးကောက်ပွဲမဲ့ဆက်စည်းရုံးတဲ့ကာလအတွင်းရုရှားနဲ့ယူကရိန်းချင်းချင်းရေးကိစ္စအဆိုပြုခဲ့ပြီးယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနေတာကိုလည်းသူ့အစိုးရကရပ်တန့်ခဲ့ပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရခိုင်ပြည်နယ်ဘူသီတောင်မြို့သိမ်းတိုက်ပွဲမှာဒေသခံရိုဟင်ဂျာတွေတိုက်ခတ်ခံခဲ့ရကြောင်းဆွဆွဲချက်တွေအပေါ်ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA အာရခတပ်တော်ကညှင်းဆိုလိုက်ပါတယ်ဘူသီတောင်ကစစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်ထိ ंछ ုံလိုက်ကြောင်း AA အဖွဲ့ကကြေညာပြီးနောက်ရိုဟင်ဂျာတွေကိုအတင်းကြမောင်းထုတ်တာနေအိမ်တွေမိရှိရာခံခဲ့ရတဲ့ကြောင်းရိုဟင်ဂျာအရေးလှုပ်ရှားသူတွေကပြောဆိုခဲ့ကြတာပါဘူသီတောင်မြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းအလုံးကိုသိမ်းပိုက်လိုက်နိုင်ပြီဖြစ်ကြောင်းအေအေကမနစ်မေလာ၁၈ရက်နေ့မှာကြေညာခဲ့ပါတယ်။ဘူတိတောင်အပါအဝင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ဘူတိတောင်နဲ့အနီးဝန်းကျင်ဒေသတွေမှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းရိုဟင်ဂျာတွေကိုအေအေကပြစ်မှတ်ထားခဲ့တယ်လို့ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတချို့ရဲ့စွပ်စွဲပြောဆိုမှုတွေထွက်ပေါ်ခဲ့တာကိုတော့မဟုတ်မှန်ကြောင်းအဖွဲ့ပြောခွင့်ရခိုင်တုခါကိုကိုကာဘီရိုက်တာသတင်းကဖော်ပြပါတယ်ဘူတိတောင်ခြေဆိုင်ခမရ393တိုက်ရင်ကိုအေအေသိမ့်ပိုက်ရှင်းလင်းစဉ်စစ်ကောင်စီက3ရက်ကြာအစာရေစာမကြွေးပဲဖမ်းဆီးပိတ်လောင်ထားတဲ့ခရူချောင်းမွတ်စလင်ကြီးရွာကကလေးငယ်တွေအပါအဝင်မွတ်စလင်အမျိုးသားအမျိုးသမီးစုစုပေါင်း35ရာခိုင်ကဲထုတ်တဲ့ရုပ်သံမှတ်တမ်းကိုအေအေကထုတ်ပြန်ခဲ့ပါတယ်အရခတ်တတ်တော်အေအေအနေနဲ့ရခိုင်မှာလူမျိုးဘာသာမခွဲခြားပဲအားလုံးကိုအကာအကွယ်ပေးသွားမှာဖြစ်တယ်လို့အေအေစီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူ့ရဲ့လူမှုကွန်ရက် X စာမျက်နှာမှာမေလ18ရက်နေ့စနေနေ့ကပြောထားပါတယ်တရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့စစ်ကောင်စီနဲ့အေအေအကြားပြီးခဲ့တဲ့မေလ15ရက်နေ့ကတရုတ်နိုင်ငံကိုမင်းမြို့မှာတရားတွေ့ဆုံခဲ့ကြပေမဲ့ရလတစုံတရာမရပဲပြည်ဆုံသွားခဲ့တယ်လို့ရခိုင်ပြည်နယ်နေရာအတော်များများမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံနဲ့ပူးတွဲစီလေချင်မဲ့တရုတ်နိုင်ငံကစစ်သည်ပေါင်း20ဒီကနေ့ပဲကမ္ဘောဒီးယားနိုင်ငံစိတ်ကမ်းကိုရောက်လာခဲ့ပါတယ်။အကြီးဆုံးပူးတွဲစီလေချင်မဲ့အစည်းအဝေးဟာနိုင်ငံခြားယဉ်သိမှုကိုပြသတာဖြစ်ကြောင်းလဲတရုတ်နိုင်ငံဆိုင်ရာတာဝန်ကြီးကပြောလိုက်ပါတယ်။သကားရကြကြီးရပူးတွဲစီလေချင်မှုအတွက်တရုတ်နိုင်ငံကရှီဂျီကွန်လေချင်စစ်သည်ပေါင်းနဲ့ကန်တက်ရင်ဂျင်ကန်ရှန်တို့တရားမှုဘယ်စိတ်ကမ်းကိုစိုက်ကပ်လာခဲ့တာပါပူတွဲစီလေးချင်းမဲ့အစည်းအဝေးမှာတရုတ်တပ်ဖွဲ့ဝင်960ကမ္ဘောဒီးယားတပ်ဖွဲ့ဝင်1300လောက်နဲ့ရေရင်စစ်တပ်ပါဝင်မှာဖြစ်ပါတယ်တရုတ်စစ်သည်ပေါ်ရှိကြီးကွမ်းမှာဒီမိတ်ဆွေတွေနဲ့တွေ့ဆုံမှုငြိမ်းချမ်းရေးနဲ့ချစ်ကြည်ရေးသက်ဆောင်လာတယ်လို့အတိတ်ပဲရတဲ့လူပူးစည်းစာတမ်းကိုလည်းချိတ်ဆွဲထားတာပါကမ္ဘောဒီးယားနိုင်ငံဆိုင်ရာတရုတ်သံမကြီးဝမ်ဝမ်ရှန်းကတော့နိုင်ငံချစ်ကြည်ရေးတာမဏိလိုခိုင်မာကြောင်းနဲ့စစ်ပဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဟာနိုင်ငံအတွက်သာမကဒေသတွင်းလုံခြုံရေးအတွက်ပါအကျိုးရှိတယ်လို့ပြောပါတယ်တရုတ်နိုင်ငံကိုအမကန်ထောက်ခံမှုပေးနေတဲ့ကမ္ဘောဒီးယားဟာဒေါ်လာတန်းထောင်နဲ့ချီတဲ့တရုတ်ယင်းသီးမြုပ်နှံမှုတွေလည်းရရှိနေတာပါဒါမဲ့လည်းကမ္ဘောဒီးယားရေဒါစခန်းကိုအသုံးချပြီးတရုတ်နိုင်ငံကဒေသတွင်းမှာဩဇာလွှမ်းမိုးလာမှာကိုတော့အမေရိကန်ဘက်ကစိုးရိမ်နေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံကရှမီးပြည်နယ်မှာရွက်ောက်ပွဲကျင်းပဖို့စီစဉ်နေခြင်းမှာပဲမနစ်မေလ18ရက်နေ့ညကအကြမ်းဖက်အဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တခြားဒေသကနေလာရောက်လည်ပတ်သူဇုံတွဲတွဲထိခိုက်ဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရာဇစသန်ပြည်နယ်ဂျိုက်ပူးမြို့ကနေလာတဲ့အဲ့ဒီဇုံတွဲကိုတော့ကုသမှုပေးဖို့စေရုံကိုခေါ်ဆောင်သွားကြောင်းနဲ့အခင်းဖြစ်တဲ့နေရာကိုလည်းတားဆီးကာယံထားကြောင်းရဲတပ်ဖွဲ့ကလူမှုကွန်ရက်မှာရေးပါတယ်သူတို့အခြေအနေဟာစိုးရိမ်ရတဲ့အနေအထားမှာမရှိဘူးလို့ဆိုပါတယ်ဒီချိန်ထဲမှာပဲလက်ရှိအာဏာရ BJP ပါတီဝင်လက်ဖြစ်ရွာသကြီးတူဦးလက်ဖြစ်တဲ့ I just Ahmed Sheikh ဆိုသူကိုဘယ်သူမှမသိတဲ့တင်နာသမားကရှိုပီယန်ခရိုင်အတွင်းမနေ့ကပစ်ခတ်လိုက်တဲ့အတွက်သေဆုံးသွားတယ်လို့ဆိုပါတယ်သူ့ရဲ့ဇာပနာကိုဒီကနေ့ကျင်းပခဲ့ကြပါတယ်အိန္ဒိယနိုင်ငံတဝန်ရွက်ကောက်ပွဲတွေကိုအတုလိုက်ခွဲပြီးကျင်းပနေတာမှာကရှမီးဒေသကခြံနေသေးတဲ့လွတ်တော်အမှတ်နေရာအတွက်ရွက်ောက်ပွဲတွေကိုမေလ20ရက်နဲ့မေလ25ရက်စနေနေ့တို့မှာကျင်းပသွားဖို့စီစဉ်ထားပါတယ်လက်ရှိအနာရဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ BJP ပါတီဟာ1996ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ကရှမီးဒေသမှာဝင်ရောက်ရှင်ပြန်ခြင်းမပြုဘဲဒေသခံပါတီကိုပဲထောက်ခံပေးသွားမယ်လို့ပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည7:00နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုတင်ဆက်ပေးပါပါဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုအကျတဲ့အခက်အခဲတွေပြည်လည်ရေးနဲ့ရိုဟင်ဂျာတွေနေရာရင်းကိုအမြန်ဆုံးပြန်နိုင်ရေးပူးပေါင်းဆောင်ရွက်သွားကြဖို့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးရလွတ်တော်အမြဲတမ်းကော်မတီကိုယ်စားလှယ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာအကျတဲ့ပေါ်နိုင်ငံကအတိုင်းဝိုင်းရဲ့အာရုံစိုက်ကူညီနိုင်အောင်ပို့ပြီးတော့ချိုးပန်းအားထုတ်သွားမယ်အကြောင်းလည်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းဘက်ကရိုဟင်ဂျာစခန်းတွေစီသွားခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးရအမြဲတမ်းကော်မတီလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ကနေရိုဟင်ဂျာဒုက္ခသည်တွေအရေးရှိမျှော်လင့်ချက်အလားအလာတွေဘာတွေဆောင်ကျဉ်းပေးနိုင်ခြင်းရှိမလဲဆိုတာကိုရိုဟင်ဂျာတို့မျှော်လင့်ချက်စီစဉ်ကနေမတ်စုမော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးရလွှတ်တော်အမြဲတမ်းကော်မတီဥက္ကဋ္ဌ AK Abdul Moonman ဦးဆောင်တဲ့အဖွဲ့ဝင်6ဦးပါတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးရလွှတ်တော်အမြဲတမ်းကော်မတီကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar KI ထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေစီကိုမေလ12ရက်နေ့ကတွားရောက်လေ့လာခဲ့ကြတာဖြစ်ပါတယ်အဲ့ဒီလွှတ်တော်အမြဲတမ်းကော်မတီရဲ့ကိုယ်စားလှယ်အဖွဲ့ရဲ့ရိုဟင်ဂျာဒုက္ခသည်ခီးစဉ်ထဲမှာတော့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ရဲ့ e-voucher အစီအစဉ်နဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစားနပ်ရိက္ခာစီမံခန့်ခွဲပေးနေတာစားနပ်ရိက္ခာဖြန့်ဖြူးရေးစင်တာနောက်ရိုဟင်ဂျာဒုက္ခသည်တွေရဲ့တင်ကြားရေးဌာနမှတ်ပုံတင်စီစီရေးဌာနနေရပြန်ပို့နိုင်ရေးစီစဉ်ပေးနေတဲ့စခန်းတာဝန်ခံရုံးလေးစီကိုလည်းတွားရောက်လေ့လာခဲ့ကြပါတယ်။နေရကိုပြန်လို့ကြတဲ့ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့သလိုနေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂကြားစီစဉ်ဆောင်ရွက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကယ်ဆယ်ရေးနဲ့နေရပြန်ပို့ရေးကော်မရှင်နာမင်းကြီးမီဇူနာရမန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့လည်းဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးရလွှတ်တော်အမြဲတမ်းကော်မတီကိုယ်စားလှယ်အဖွဲ့ရဲ့ရိုဟင်ဂျာဒုက္ခသည်ခီးစဉ်ကနေပြီးတော့ဘာတွေမျှော်လင့်လို့ရနိုင်ပါသလဲဆိုတာနဲ့ပတ်သက်ပြီးတော့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြိုင်ကို Skype ကနေတဆင့်ဆက်သွယ်မေးမြန်းကြည့်ပါတယ
်။ဟုတ်ကဲ့ကိုအောင်မြိုင်ရေဒီတစ်ပတ်ကျွန်မကိုအောင်မြိုင်ကိုမေးချင်တာကတော့ပြီးခဲ့တဲ့သတင်းပတ်တုန်းကဘင်္ဂလားဒေ့ရှ်ကနိုင်ငံသားရေးရဆိုင်ရာလွှတ်တော်ဒီဘက်ကဒီလွတ်တော်အမတ်တွေပေါ့နော်ကိုယ်စားလှယ်အဖွဲ့ကဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလာပြီးတော့မှလေ့လာသွားတယ်ပြီးတော့အဲ့ဒီရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံတယ်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံတယ်လို့ပြောပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကော်မြိုင်သူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့တိတိလောက်လေးအရင်ရှင်းပြပေးပါရှင်သူတို့ဘာလာလောက်တာလဲပေါ့နော်ဟုတ်ကဲ
့ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်အဲ့ဒါနိုင်ငံခြားရေးဆိုင်ရာဟိုဘင်္ဂလားဒေ့ရှ်ရဲ့ဟိုလွတ်တော်ကော်မတီပေါ့နော်အဲ့ဒီမှာဟိုယခင်ဟိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟောင်းဟို AK Adumo Min ပေါ့ဗျာသူကဥက္ကဋ္ဌလုပ်ပြီးတော့ဟိုအပွဲကောင်းဆောင်လုပ်ပြီးတော့အဲ့ဒီကုစလေအပွဲပဲတန်တရဒေါက်ဖက်စကန်ကိုရောက်ရှိလာတာတန်တရသိရတယ်အဲပြီးတော့ဟို UNHCR ရဲ့အပွဲစည်းတွေရဲ့ဟုတ်ပါတော့သူတို့ရဲ့ longin တွေကိုပဲသွားပြီးတော့ရှေ့ရှုတာလည်းရှိတယ်လို့ကျွန်တော်တို့ကြားသိရတယ်
ဟုတ်ကဲ့
အဲဒါပေမဲ့ကျွန်တော်ကဟိုပေါ့နော်ဟိုဥပမာပြည်မြန်မာနိုင်ငံကရောက်ရှိလာတဲ့မြန်မာနိုင်ငံကလာတဲ့ခရီးစဉ် OIC ကလာတဲ့ခရီးစဉ်အဲဒီလိုခရီးစဉ်တွေကြတော့ဒုက္ခသည်စခန်းမှာရှိပါတယ်လေ
ဟုတ်ကဲ့
ဒီလိုရှိတာကအဲကျွန်တော်တို့နတ်တော်စစ်ပုံခုနေကနီးဟိုကျွန်တော်တို့ဒီမှာဟိုပေါ့နော်တဲလူတွေ့ပြလာတဲ့လူတွေထက်ကဟိုမြန်မာနိုင်ငံဆိုင်ရာဟိုအချောင်းတွေပြီးတော့ပိုစီဖွန်ဥပဒေတွေအဲပြီးတော့နိုင်ငံသားဆိုင်ရာဥပဒေတွေပြီးတော့ရခိုင်ဒေသဆိုင်ရာဟိုအချောင်းအရာတွေအဲ့လိုမျိုးဟိုနားလဲတဲ့အဲလူတွေပေါ့နော်အဲပြီးတော့ဟိုကျွန်တော်လိုအပ်ခွင့်ရရှုဖို့မှုဆိုင်ရာအဲပြီးတော့ဒုက္ခသည်စခင်ရအချမ်းနေဒါတွေကမင်းတကယ်ဟိုလဲလာအာပြီးတော့နားလည်မှုရှိတဲ့အဲတပေါပောက်တဲ့ခူစားပြုပြီးတော့ပြောပြနိုင်တဲ့လူတွေကအဲ့လိုတွဲဆွန်တာတွေရှိပါတယ်ရခင်ကြတော့
ဟုတ်ကဲ့
အခုနောက်ပိုင်းမှာကြတော့ဟိုတနေ့နှစ်နေ့လောက်ရှိသွားတယ်ဟိုအမန်တကေဒီမှာဒုက္ခသည်တွေရသင်တွေခံစားရှိတွေကိုဟိုပြောပြနိုင်တဲ့လူတွေကကြတော့သူတို့ကိုမခေါ်ဘူ
းဟုတ်ကဲ့ရှင်ဟုတ်ကဲ
့အဲ့ဒါကြောင့်မလို့ဟိုဒါကအဲဘေးအပွက်စီပဲလာလားဟိုကျွန်တော်တို့ဒုက္ခသည်တွေရဲ့ဟိုခံစားရှိတွေဟိုပြီးတော့လူအခွင့်ရရှုဖို့မှုတွေပြီးတော့ဟိုမြန်မာနိုင်ငံရဲ့ရည်ပြင်ရေးဆိုင်ရာဟိုတိတိမိမိအခြင်းအဟုန်မျိုးဆွန်ရွေးလဲရအောင်အမန်တကယ်ဟိုရခိုင်ဆိုင်ရာဒေသဆိုင်ရာမြန်မာနိုင်ငံဆိုင်ရာဒါနားလေရဲ့လူတွေဒုက္ခသည်တွေနဲ့ အမန်တကယ်ဒုက္ခတွေတွင်နဲ့အဲ့လိုမျိုးပြဆုံးချင်းနေမှုတွေမရှိဘူ
းဟုတ်ကဲ့
မရှိတာကခရီးစဉ်ပဲပြပြဒါတွေကတိရောမရှိဘူးဒါကဟိုဘောနော်ဘာမှဟိုလာရာနဲ့မလာရာနဲ့အတူတူပါပဲအဲ့လိုဖြစ်နေတယ
်ဟုတ်ကဲ့အဲ့တော့ကျွန်မသိသလောက်ကတော့သူကဒီရခိုင်ကိုပြန်မဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လေအဲ့ဒီဘင်္ဂလားဒေ့ရှ်ကလွတ်တော်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပြောတယ်ဆိုတော့သူကဘယ်လိုဒုက္ခသည်တွေကိုတွေ့ခဲ့တာလဲနောက်တစ်ခုကတကယ်လို့ပဲခုနကကိုအောင်မြန်ရှင်းပြသလိုတကယ်ဒုက္ခသည်တွေရဲ့အတန်အောင်နားထောင်ခြင်းနဲ့ဆိုရင်သူတို့နောက်ထပ်တစ်ခါလာမဲ့ခီးစဉ်တွေမှာဘယ်လိုစီစဉ်သင့်တယ်လို့ရောအကြံပေးချင်တာရှိပါလဲရှင
်ဒါကဒုက္ခသည်တွေရဲ့ကျွန်တော်ဆိုလိုတာကဒီမှာဟိုရခိုင်များပြင်နိုင်မဲ့ဒုက္ခသည်တွေဆိုလို့ဆိုရင်ကျွန်တော်ကခုနှစ်ပတ်လောက်ကတော့နေရပြင်ရှင်တာရှိပါတယ်နော်တာဝန်နဲ့တန်တော်ဒုက္ခသည်တွေကိုတာဝန်ယူတာဝန်ခံပြီးတော့ခေါ်ဖို့လူမရှိလို့အပွက်စင်းမရှိလို့သာကျန်တော်ကဒီမှာခြံခဲ့တာဖြစ်ပါတယ်။အမောပူဆိုလို့ရှိရင်ဒီနေရာမှာဒီဒုက္ခသည်ဘဝမှာဘယ်သူမှမနေရှင်ဘူးကျန်တော်ကဒုက္ခအကကဲ့သို့အများကြီးနဲ့ဟောပြီးတော့ဒီမှာကကျန်တော်ကလောကံရခွင်းလန်းကစားပေါ့နော်ဘယ်လူမှစင်မပြေဘူး။အစင်မပြေလို့လူတွေကဟိုမလဲတော့အင်ဒိုနီးရှားနဲ့ထိုင်းတို့ဒီလိုပြဲနေတာပဲ။ဒါကြောင့်မလို့ဒီမှာကမနေရှင်တော့ဘူး။ဟောလက်ရှိရကန်ပြည်နယ်ရချန်နယ်ကိုရှိမဲ့ဆိုလို့ဆိုရင်လက်တာကဒါကတော့ဟိုတိုက်ပွဲစီးပွဲနဲ့ပြီးနေပါတယ်ဒီတဲမှာဟိုချန်တော်တို့ကနေရပြင်ရှင်ပါတယ်အကွန်လုံးကနေရပြင်ရှင်ပါတယ်ဒီတော့အမန်တက်ကဒုက္ခတွေတွင်နဲ့တွဲမဲ့ဆိုလို့ဆိုရင်အကွန်လုံးကနေရပြင်ရှင်တဲ့လူတွေပါပဲအဲ့ဒါကြောင့်မလို့သူတို့အမန်တက်ကတွဲတာရှိမှဒီဒုက္ခတွေတွင်နဲ့ပဲတွဲရမယ်ပြီးတော့ရကန်ပြည်နယ်မှာမြို့နယ်ဘဏ္ဍာကိုရှိလဲခရိုင်ဘဏ္ဍာကိုရှိလဲအဲ့မမနိုင်ငံမှာပြင်းနေပါနာကိုရှိလေနတ်တောင်းချီပိုစီပုံအခြေခံဥပဒေဆိုတာပါလေလက်ရှိမမနိုင်ငံရွယ်ဦးတောင်းလည်းဆိုတာပါလေဒါတွေကိုတက်တက်ရှာရှာဟိုနားလေတပုတ်ပုတ်တဲ့ကျွန်တော်တို့ဒုက္ခသည်တွေတက်ကလူတွေအများကြီးရှိတယ်ဒါအဲ့လိုမျိုးအမန်တကယ်ဒုက္ခသည်တွေကိုကူစားပြုတဲ့ဒုက္ခသည်တွေတက်ကနေလူတွေတွဲဆုံခွင့်မရဘူ
းဟုတ်ကဲ့ရှင်
တွဲဆုံခွင့်မရတာကျွန်တော်တို့ရဲ့ခံစားချက်တွေကိုကျွန်တော်တို့ကပေါ်လွင်ပြီးတော့သူတို့ကိုပြောပြလဲရှင်းပြလဲမရဘူးဘူးလေအဲ့ဒါကြောင့်မလို့တဇွန်တရားတည်ရမှုရှိအောင်တန်ပြီးတော့ဒုက္ခသည်တို့ရဲ့ခံစားရလဲတည်ရှိနားလဲအောင်ဟောယွန်းနဲ့ရှာရဲ့ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရရဲ့သူတို့မှစီစဉ်ဆောင်ရွက်တင်ပါတယ်လို့တန်တော်ကအဲ့လိုပဲတန်တော်ကဟောဘောနာချန်ပြုတ်ရှင်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုဖြည့်ပေးရကျေးဇူးအများကြီးတင်ပါတယ်ကောင်းမြတ်ဟုတ်ကဲ့
ဟုတ်ကဲ့ပါ
ဟုတ်ကဲ
့ချေကျူးပါ
ပင်ကြော်ရဲ့မျောလင်းချက်အစီအစဉ်ကိုမတ်စုမွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးသွားဖို့ရောက်လာပါပြီရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စွဲချက်နဲ့အာဂျင်တီးနားတရားရုံးကကြားနာစစ်ဆေးနေတဲ့အမှုမှာတည်တည်ထောက်ထားတွေရထားပြီးဖြစ်တဲ့အတွက်ဒီနေ့အတွင်းနိုင်ငံတကာဖမ်းဝရမ်းထုတ်လိုက်မယ်လို့ခန့်မှန်းကြောင်းအာဂျင်တီးနားလူခွင့်ရှိနေထောမတ်စ်အိုဟေးကင်တာနာကပြောပါတယ်2019ခုနှစ်ကလေးကစွဲတင်ခံထားတဲ့အမှုမှာဗိုလ်ချုပ်ကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်စီအဖွဲ့ဝင်စစ်ဗိုလ်ချုပ်တွေကိုအဓိကတရားခံတွေအဖြစ်စွပ်စွဲထားတာပါရိုဟင်ဂျာတို့ရဲ့တွေရဲ့ဒီအကျိုးဆောင်ရှိနေဖြစ်ဆောင်ရနေသူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်ဟောင်းမစ္စတာကင်တာနာကိုမိုင်းအင်ဂျင်နိုင်က VOA စတူဒီယိုမှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
Thank you, Mr. Quintana, for being with us.
Yes, thank you.
So, first of all, we would like to know that
Mr. Quintana ga Rohingya ri ye achu saung shin ni de u so ro di 2019 khu ni ga yakai myaw pai ma Myanmar sit tet ye ne mi shin le mu twin chu lon ga de ya swe mu ri ku aku Argentina tia yauk ma cha na sit se ni de a mu ga blaw thi a ye ji de le lu myin le shin ပြီးတော့ရိုဟင်ဂျာတွေအတွက်တရားမျှတမှုအလားအလာရောဘယ်လောက်ထိရှိမလဲ
For the in this case for the Rohingya community the Argentinian case is very important is a case which has been based in the principle of universal jurisdiction
ရိုဟင်ဂျာအတိုင်းအဝိုင်းအတွက်အာဂျင်တီးနားတရားရုံးကကင်တွယ်နေတဲ့အမှုဟာအလွန်အရေးကြီးပါတယ်လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဓမ္မမဟုတ်လူမျိုးတွင်တပ်ပြတ်မှုကိုရင်ဆိုင်ခဲ့ရပြီးအသက်မသေးလွတ်မြောက်လာသူတွေအနေနဲ့တရားမျှတမှုရရှိဖို့အာဂျင်တီးနားတရားရုံးမှာကမ္ဘာလုံးဆိုင်ရာတရားစီရင်ပိုင်ခွင့်နဲ့အညီအခွင့်အလမ်းတွေရမှာဖြစ်ပါတယ်။ဒါကိုအာဂျင်တီးနားဝီနိုအဲရစ်တရားရုံးတော်မှာအကောင့်ထဲပေါ်နေပါတယ်။ အခုဆိုရင်တရားရုံးကနေအမှုကိုလက်ခံတာပြီးရခိုင်ပြည်နယ်မှာ2019ရိုဟင်ဂျာတွေအပေါ်လူမျိုးတွေတပ်ဖြတ်မှုနဲ့ပတ်သက်လို့ကြားနာစစ်ဆေးနေပါတယ်တစ်ဖက်မှာလည်းအာဂျင်တီးနားတရားရုံးမှာအဆင့်လိုက်ဆောင်ရွက်နေတဲ့အပိုင်းမှာအခက်အခဲစိန်ခေါ်မှုအများအများရှိနေပေမဲ့တရားရုံးကနေတသက်အထောက်အထားတွေစတင်ရရှိနေပါပြီတကယ်တမ်းပြောရရင်ဝီနိုအေရစ်တရားရုံးရှေ့မှောက်မှာရိုဟင်ဂျာ9ဦးကိုယ်တိုင်သူတို့ကြုံတွေ့ရတဲ့အဖြစ်အပျက်တွေကိုလာရောက်ထွက်ဆိုခဲ့ပြီးပါပြီသူတို့ဟာ2019ခုနှစ်ကလူမျိုးရုံးတပ်ဖြတ်မှုအဆင့်အထိရောက်ခဲ့တယ်ဆိုတော့မြန်မာစစ်တပ်ရဲ့အင်အားသုံးနိုင်ငံရှင်လင်းရေးမှာအသက်မသေးပဲလွတ်မြောက်လာသူတွေဖြစ်ပါတယ်သူတို့ပေါ်ကြားနာစစ်ဆေးမှုဟာအလွန်အရေးကြီးတဲ့အဆင့်ဖြစ်ပါတယ်လူမျိုးရုံးတပ်ဖြတ်မှုကနေလွတ်မြောက်လာသူတွေရင်ဆိုင်ခဲ့ရတဲ့ပြင်းထန်လာတဲ့ဖိနှိပ်မှုတွေကိုအာဂျင်တီးနားတရားရုံးကကြားနာဖို့အခွင့်အလမ်းရခဲ့တာပါရိုဟင်ဂျာတွေအတွက်တော့သူတို့ရင်ဆိုင်ခဲ့ရတဲ့ဆိုးရွားလာတဲ့ဖြစ်ရတဲ့အတွက်တရားမျှတမှုရဖို့အခွင့်အလမ်းရရှိခဲ့တာလည်းဖြစ်ပါတယ်။အခုဆိုရင်တရားရုံးကသူတို့ရထားတဲ့တပ်တွေအထောက်အထားတွေကိုရာဇဝမှုကျွလွန်တဲ့အမှုကိုစုံစမ်းစစ်ဆေးနေတဲ့ပုံစံအတိုင်းစစ်ဆေးနေပါတယ်။အဲ့ဒါပြီးရင်တော့နောက်လာမယ့်အဆင့်ကတော့ပြည်မှုကျွလွန်သူတွေကိုအာဂျင်တီးနားတရားရုံးကဆင့်ခေါ်မှာဖြစ်ပါတယ်။ဖြစ်လာနိုင်တဲ့နည်းလမ်းကတော့ဆွဆွဲခံရသူတွေကိုဆင့်ခေါ်ဖို့နိုင်ငံကဖမ်းဝရမ်းကိုအာဂျင်တီးနားတရားရုံးကထုတ်လာနိုင်ပါတယ်ဒီနေရာမှာဂျနီဗာအခြေစိုက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးရန်တရားအဖွဲ့ကနေအာဂျင်တီးနားတရားရုံးကိုလိုအပ်တဲ့အချက်လက်တွေပံ့ပိုးနေတာဟာတကယ်ကိုအရေးပါလှပါတယ်ဒါကြောင့်လဲအာဂျင်တီးနားတရားရုံးမှာအမှုနဲ့ပတ်သက်လို့အရေးကြီးတဲ့သက်သေအထောက်အထားတွေရရှိထားပါတယ်ဒီအမှုကိုစွဲတင်လာတဲ့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့အစည်းရောရိုဟင်ဂျာတွေရဲ့အကျိုးဆောင်အဖြစ်လိုက်ပါဆောင်ရွက်နေတဲ့ကျွန်တော်တို့ရှေ့နေအဖွဲ့တွေအနေနဲ့မြင်တာကတော့တရားရုံးကနေနိုင်ငံတကာဖမ်းဝရမ်းထုတ်မဲ့အလားအလာများနေပါတယ်ဒီအတွက်လည်းကျွန်တော်တို့ကြိုးပမ်းပြင်ဆင်နေကြပါတယ
် to the Myanmar military leaders or you know in who involved in the case
ဒီမှုကိုအာဂျင်တီးနားတရားရုံးမှာ2019ခုနှစ်မှာတင်သွင်းတုန်းကမြန်မာစစ်တပ်ကတုံ့ပြန်ထားရရှိပါတယ်အခုတော့ဒီအာနာသိမ်းထားတဲ့စစ်ကောင်စီပေါ့နော်သူတို့ပြောထားတာကတော့နိုင်ငံတကာမှာသူတို့ကိုဖမ်းဝင်ရန်ထုတ်မယ်ဆိုလို့ရှိရင်လည်းဂယူဆိုင်မှာမဟုတ်ဘူးနောက်ပြီးတော့ဒီအမှုကိုလည်းလုံးဝပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါတယ်အဲ့တော့နောက်တစ်ဆင့်ကိုဘယ်လိုဆက်ပြီးတော့လှုပ်ဆောင်မှာလဲရှင
် Well of course we knew that in fact
ဆိုရတာမှမဟုတ်စစ်ကောင်စီအနေနဲ့အာဂျင်တီးနားတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းသိထားတာပါဒါပေမဲ့အာဂျင်တီးနားတရားရုံးကနိုင်ငံတကာဖမ်းဝရမ်းထုတ်တဲ့အချိန်ဒါမှမဟုတ်ဖမ်းဝရမ်းထုတ်ခဲ့မယ်ဆိုရင်တရားရုံးအမိန့်ဖြစ်တဲ့ဖမ်းဝရမ်းတွေကိုကဘာတစ်ဝှမ်းလုံးကိုပေးပို့ဖို့ကျွန်တော်တို့အဆိုပြုထားပါတယ်ကုလသမဂ္ဂသာမကအာဆီယံနိုင်ငံတွေအစ္စလာမစ်နိုင်ငံများအဖွဲ့ချုပ်အပါအဝင်ဥရောပသမဂ္ဂနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့မြန်မာနိုင်ငံကလူတူဦးချင်းစီအပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူထားတဲ့နိုင်ငံတွေကိုဒီဖမ်းဝရမ်းတွေကိုပေးဖို့တွားနိုင်ဖို့တောင်းဆိုมาဖြစ်ပါတယ်ဒီတော့တစင်းပြီးတစင်းလောက်ရมาဖြစ်သလိုပထမအဆင့်ကတော့နိုင်ငံတကာဖမ်းဝရမ်းထုတ်ဖို့ဖြစ်ပါတယ်ဒါဟာစစ်အာဏာရှင်တွေနဲ့ဖိနှိပ်နှင်းပန်းမှုခံရတဲ့ရိုဟင်ဂျာတွေနဲ့အခြားမြန်မာနိုင်ငံသားတွေကိုပေးတဲ့သတင်းစကားလည်းဖြစ်ပါတယ်ဒါကတော့သူတို့ရင်ဆိုင်ခဲ့ရတဲ့ရင်ဆိုင်နေရတဲ့အဖြစ်အပျက်တွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မေးမထားတဲ့အပြင်တရားမျှတမှုရဖို့နီလန်းအလုံးကိုစွမ်းကုန်အသုံးပြုသွားမယ်ဆိုတာပဲဖြစ်ပါတယ
် So you are now in the United States.
Yes.
So how about the
အခု Mr. Quintana က American ပြည်ထောင်စုကိုရောက်ရှိနေရပေါ့နော်အဲ့တော့ဒီအမှုကိုနိုင်ငံတကာအတိုင်းဝိုင်းကဘယ်လိုတုံ့ပြန်ကြသလဲရှင်ဒီကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တပတ် IT တပန်လိုမျိုးပေါ့နော်နောက်ပြီးတော့ဒီနိုင်ငံတကာအတိုင်းဝိုင်းမှာဆိုရင်လေတရုတ်နဲ့ရုရှားတို့ကရောဒီအမှုကိုဘလို့တုံ့ပြန်ကြသလဲရှင
် Okay so the support of the international community is
American ကတော့ဒီအမှုကိုအမှန်တကယ်စိတ်ဝင်စားတယ်ဆိုတာပြသနေပါတယ်ကျွန်တော်တို့အနေနဲ့ကတော့အခြားနိုင်ငံတွေပို့ပြီးပံ့ပိုးကူညီလာဖို့မျှော်လင့်ထားပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားအစိုးရကတော့တီးကြားဆက်သွယ်ချင်းကပ်တာမျိုးမရှိသေးပါဘူးလူမျိုးတုံးတပ်ဖြတ်မှုကိစ္စနဲ့ပတ်သက်လာရင်နိုင်ငံရေးအကျိုးစီးပွားဆိုတဲ့အမြင်မျိုးမထားရှိသင့်တယ်လို့ယဉ်ကျေးမှုဆိုတဲ့အကန့်အသတ်နဲ့လည်းပိုင်းခြားထားလို့မရပါဘူးလူသားအလုံးနဲ့သက်ဆိုင်တဲ့အတွက်ကျွန်တော်တို့ကဒီအမှုနဲ့ပတ်သက်ရင်လူတိုင်းကိုဆက်သွယ်ပြောဆိုမှာပါလူမျိုးတုံးတပ်ဖြတ်မှုဆိုတာ လူမျိုးတုံးတပ်ဖြတ်မှုဖြစ်ပါတယ်နောက်တစ်ဆင့်ကတော့တာဝန်ခံမှုပါခမားမိတဲ့အထဲမှာလည်းပါသလိုကျွန်တော်ပြောသွားတဲ့အထဲမှာလည်းပါတဲ့ WIWM မြန်မာနိုင်ငံဆိုင်ရာစုံစမ်းစစ်ဆေးရေးရန်ရာကနေတဆင့်ကုလသမဂ္ဂကကျွန်တော်တို့ရဲ့အာဂျင်တီးနာအမှုကိုအရန်ကိုအားပေးထောက်ခံပံ့ပိုးနေပါတယ
် So the UN Human Rights Chief Volker Turk
အဲ့ခုဆိုရင်ရခိုင်မှာစစ်ကောင်စီကိုပြန်ပြီးတော့တိုက်နေတဲ့အာရခတပ်တော် AA ကဒီနေမြေသိမ်းတိုက်ပွဲတွေကပြင်းထန်နေရပေါ့နော်အဲ့ဒီမှာအထူးသဖြင့်ရခိုင်ပြည်ဒီနယ်မြောက်ပိုင်းမှာဆိုရင်ပိုပြီးတော့ပြင်းထန်နေတော့အဲ့ဒီမှာလေရိုဟင်ဂျာတွေကနေထိုင်တဲ့နေရာဆိုတော့ဒီတစ်ဖက်မှာလေရိုဟင်ဂျာတွေနဲ့ရခိုင်တိုင်းရင်းသားတွေကြားမှာတင်းမာမှုတွေဖြစ်အောင်ပေါ့နော်ဖန်တီးနေတဲ့အခြေအနေတွေကလည်းရှိနေတယ်။နောက်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးဗောလ်ကာထော့ကလည်းရခိုင်ပြည်နယ်မှာဒီအရက်သားတွေအထူးသဖြင့်ရိုဟင်ဂျာတွေပေါ်မှာချိန်ချောက်မှုကပြင်းထန်နေကြောင်းပေါ့နော်ဒီမကြသေးခင်တရင်ပတ်တီတွင်တုန်းကလည်းသတိပေးချက်တီထုတ်ပြန်ထားတယ်။အဲ့ဒီမှာဆိုလို့ရှိရင်လေဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအရင်တုန်းကဖြစ်ခဲ့တဲ့လူမျိုးပေါ့နော်ရက်ဆက်တန်းကြုံမှုတွေဟာတကြော့ပြန်ပြီးတော့ဖြစ်လာမှာပေါ့နော်စိုးရိမ်မကင်းဖြစ်နေတယ်။နောက် NDA ရှိနေတယ်ဆိုတဲ့ဟာမျိုးကိုသူကဖော်ပြထားတယ်ပေါ့လေ။အဲ့တော့ဒီလိုအခြေအနေမျိုးမှာအကာအကွယ်မဲ့နေတဲ့ဒီရိုဟင်ဂျာအပိုင်းဝိုင်းရင်ဆိုင်နေရတဲ့ NDA ကို Mr. Quintana ဘလူအကဲဖြတ်လဲရှင်
Risk that they what happened in 2017 where we witnessed all the war witnessed the worst atrocities committed in
alon long go so yin bo kaung ne a chi ni ba aku yakai myaw pai ga a chi ni ha 2019 khu ni ma phit khe de anyen myo shi ni ba de ai dong ga so yin rohingya ri ni de ywa ri myo ri a lo ma lu da du a paw ya zo mu chu lon mu ri go ta chain ne ta byain ne pyu lut khe da ri go ka ba ga myin twe ga ja ya da ba ဂျန်နိုဆိုင်းလက္ခဏာဖြစ်တဲ့ရိုဟင်ဂျာရွာတွေကိုမီးရှို့အမျိုးသားအမျိုးသမီးတွေကိုအုပ်စုနဲ့အတင်းအဓမ္မပြုကျင်တာကလေးတွေပေါ်ရာဇဝမှုကျွလွန်တာတွေကိုနေရာတွေရွာတွေသာကွဲသွားပေမဲ့ပုံစံတူကျွလွန်ခဲ့ကြတာတွေ့ရပါတယ်အခုလဲရိုဟင်ဂျာတွေအတွက်အလားတူဖြစ်နိုင်တဲ့အန္တရာယ်ရှိနေပါတယ်ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးပတ်ချက်အတိုင်းကျွန်တော်သဘောတူပါတယ်အခုလိုအပ်နေတာကနိုင်ငံတကာအတိုင်းအဝန်းရဲ့တုံ့ပြန်မှုဖြစ်ပါတယ်အဲ့ဒီမှာဖြစ်ပြနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကြီးညာချက်တွေထုတ်ပြန်တာကြိုးဆိုပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာတကယ်လိုအပ်တဲ့အရေးယူမှုမလုပ်သေးပါဘူး။အာဂျင်တီးနားနိုင်ငံမှာရှိတဲ့အမှုဟာရိုဟင်ဂျာတွေအတွက်တရားမျှတမှုရရှိရေးကိုဦးတည်တဲ့အစာပြုံးမှုဖြစ်ပါတယ်။ရိုဟင်ဂျာအတိုင်းအဝန်းအတွက်လည်းအရေးကြီးပါတယ်။ကျွန်တော်တို့အမှုဟာတရားမျှတမှုရဖို့ကြိုးပမ်းမှုတွေနဲ့ရခိုင်ပြည်နယ်တွင်းကမြေပြင်အခြေအနေတိုးတက်ကောင်းမွန်လာဖို့ရိုဟင်ဂျာတွေအတွက်မျှော်လင့်ချက်ပေးနေတာပ
ါ Thank you Mr. Quintana for giving the time
Thank you my pleasure
ဘာဇင်မြန်မာဒီမိုကရေစီရဲ့အစိုးရကအစီအစဉ်ကိုမန်အင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဒီအမေရိကန်တန်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိလိုင်းလိုမီတာ3251နဲ့လိုင်းလိုမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။စစ်ကောင်စီလက်အောက်အကျဉ်းထောင်တွေထဲမှာနိုင်ငံရေးကျင်းသားတွေဟာရတဲ့ရထိုက်တဲ့အခွင့်အရေးတွေဆုံးရှုံးနေပါတယ်။မြန်မာနိုင်ငံခံရတာလုံလောက်တဲ့စေကူတာခွင့်မရတာထောင်ဝင်စာတွေးခွင့်မရတာတွေနဲ့ကြုံတွေ့နေရပါတယ်။အကျဉ်းချနေတဲ့ဒေါင်ဆန်းစုကြည်ကလည်းဘယ်မှာထားတယ်ဆိုတာဘသူမှတိတိကျကျမသိရပါဘူးဒီလိုမျိုးဖန်စီထိန်းသိမ်းထားတဲ့နေရာကိုတိတိကျကျမသိရတဲ့နိုင်ငံရေးအကျဉ်းသားတွေလည်းထောင်ထဲချီရှိနေပါတယ်ဒီကြောင့်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါရှင်ပြည်တွင်းနိုင်ငံကတင်ပြပေးထားပါတယ်ခင်ဗျာ
Thank you. အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာနိုင်ငံသမိုင်းမှာအဆိုးရွားဆုံးကြုံတွေ့နေရတဲ့စစ်ကောင်စီလက်အောက်ကနိုင်ငံရေးအကျဉ်းသားများရဲ့အခြေအနေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဘယ်မှာရောက်နေပါသလဲနေပြည်တော်အကျဉ်းဆောင်ထဲမှာလားဒါမှမဟုတ်နေအင်ကျဲချုပ်လားနေအင်ကျဲချုပ်ဆိုရင်လဲဘယ်အိမ်မှာဘယ်နေရာမှာထားပါသလဲရာသီဥတုပူပြင်းလို့ဒေါ်အောင်ဆန်းစုကြည်ကိုအကျဉ်းဆောင်ကနေရွှေ့ပြောင်းထားတယ်လို့စစ်ကောင်စီပြောခွင့်ရကပြောပေမဲ့ဘယ်မှာထားတယ်ဆိုတာတိတိကျကျမပြောပါဘူးဒီလိုအထင်ကရပုဂ္ဂိုလ်တယောက်ကိုဘယ်နေရာမှာထားတယ်ဆိုတာဘယ်သူမှတိတိကျကျမပြောနိုင်တဲ့အနေအထားပါနိုင်ငံရေးရအကျဉ်းချထားခြင်းခံရတဲ့နိုင်ငံရေးအကျဉ်းသားဒေါ်အောင်ဆန်းစုကြည်ဟာမိသားစုဒါမှမဟုတ်မိသားစုကိုစားမိသူတူတယောက်မှလည်းထောင်ဝင်စာတွေ့ခွင့်မရပါဘူးထောင်ဝင်စာကိုရဲစခန်းနေပြည်တော်ထောင်တွေကတဆင့်သာပါဆယ်အနေနဲ့ပို့ပေးနေရတယ်လို့ပဲသိရပါတယ်တလောကပဲပို့ပြီးတိတိကျကျပြောရရင်2024မေလ9ရက်နေ့မှာကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်းဖြစ်သူလက်ရှိမှာကမ္ဘောဒီးယားလွတ်တော်ဥက္ကဋ္ဌဟွန်ဆန်နဲ့စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်တို့အွန်လိုင်းကနေတွေ့ဆုံခဲ့ပါတယ်အဲ့ဒီလိုတွေ့ဆုံရမှာဟွန်ဆန်ကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့ပါတယ်စစ်ကောင်စီကောင်ဆောင်ကစဉ်းစားမယ်လို့ပြောခဲ့ပေမဲ့အပိုင်းမှာတော့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်မပေးနိုင်ဘူးလို့ညှင့်ပယ်ခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေဟာဥပဒေအရကိုရရှိခံစားရမယ်အခွင့်အရေးတွေရှိပါတယ်အကျဉ်းဆောင်လက်ဆွဲဥပဒေအခန်း9မှာအကျဉ်းသားများနဲ့တွေ့ဆုံခြင်းနဲ့ဆက်သွယ်ခြင်းများဆိုတဲ့အပိုင်းမှာအခုလိုဖော်ပြထားပါတယ်အပိုင်း1အထွေထွေ1894ခုနှစ်အကျဉ်းတော်များဥပဒေပုံမှန်40တရားမမှုနှင့်အချုပ်အကျဉ်းသားများအတွက်ပြင်ပပုဂ္ဂိုလ်များနှင့်တွေ့ဆုံနိုင်ရန်တင့်လျော်သည့်အချိန်များနှင့်တင့်လျော်သည့်စည်းကမ်းချက်များချမှတ်ပေးရမည်အချုပ်အကျဉ်းသားများအား၎င်းတို့၏ရှေ့နေများနှင့်အခြားသူများ၏ရှေ့မောက်တွင်မဟုတ်ဘဲတီးခြားတွေ့ဆုံခွင့်ပြုရမည်ပုံမှန်981မှာပြည်ထောင်ကြခံရသည့်အကျဉ်းသားများအနေဖြင့်၎င်းတို့၏မိတ်ဆွေများဆွေမျိုးများသားချင်းများနှင့်တွေ့ဆုံခြင်းသို့မဟုတ်ဆက်သွယ်ခြင်းများပြုနိုင်ရန်တစ်လလင်တစ်ကြိမ်သို့မဟုတ်နှစ်ကြိမ်ခွင့်ပြုပေးရမည်ပုံမှန်981မှာထောင်ကျကျင်းသားများသည်စာရေးသားချင်းနှင့်လက်ခံချင်းကိုတစ်လတစ်ကြိမ်ခွင့်ပြုရမည်လို့အကျဉ်းထောင်လက်ဆွဲဥပဒေမှာအတိအလင်းပြဋ္ဌာန်းထားပါသည်ဥပဒေကမိတို့ပေးဆိုစီစစ်ကောင်စီလက်အောက်မှာနိုင်ငံရေးအကျဉ်းသားတွေဟာသူတို့ရတဲ့ရတိုက်တာတွေအခွင့်အရေးတွေပြည့်ဝစွာမရရှိကြပါဘူးထောင်ဝင်စာတွေးခွင့်လို့အခွင့်အရေးမျိုးမပြောပါနဲ့ဒေါ်အောင်ဆန်းစုကြည်လို့ဘယ်နေရာမှာထိန်းသိမ်းထားမှမသိတဲ့နိုင်ငံရေးအကျဉ်းသားပေါင်း1044ဦးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီးရင်အရာသိရပါတယ် AAPP ကပြုစုထားတဲ့စီးရင်တွေအရမြန်မာနိုင်ငံတဝန်းအကျဉ်းထောင်52ခုနဲ့လူငယ်ပြုပြင်ထိန်းသိမ်းရေးစခန်း86ခုမှာဖမ်းဆီးထိန်းသိမ်းအကျဉ်းချထားသူပေါင်း1390ဦးရှိပြီးဘယ်နေရာမှာဖမ်းဆီးထိန်းသိမ်းထားမှမသိရတဲ့သူက1044ဦးရှိပါတယ်။ဒါကြောင့်စစ်ကောင်စီဖမ်းဆီးထိန်းသိမ်းထားသူပေါင်းဟာ2434ဦးအထိရှိနေတာတွေ့ရပါတယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားတွေထောင်တွင်းမှာညှဉ်းပန်းနှိပ်စက်ခံရတာတွေ၊ဆေးကုသခွင့်မရတာတွေ၊တရားရုံးထုတ်မှာတပ်ပြတ်ခြင်းခံရတဲ့သတင်းတွေလည်းကြားနေရပါတယ်။ဆရာနာသိန်းနာကိုစန့်ကျင်တဲ့စန္ဒပြပွဲမှာပါဝင်လို့ဖမ်းဆီးထောင်ချထားခြင်းခံရတဲ့မန္တလေးမြို့ကအသက်35နှစ်အရွယ်မတ်ရင်မိုးဟာလုံလောက်တဲ့ဆေးကုသခွင့်မရတဲ့အတွက်ကြောက်ကဝေဒနာနဲ့2024ဖေဖော်ဝါရီ4ရက်နေ့ကမန္တလေးအိုးဘိုတောင်မှာတည်ဆုံသွားခဲ့ရတယ်လို့မြန်မာနောင်သတင်းဌာနကဖော်ပြခဲ့ပါတယ်။ထို့အတူမြန်မာနောင်ရဲ့2024မတ်လ28ရက်နေ့သတင်းတပုတ်မှာလည်းတဝဲအကျဉ်းထောင်မှာထောင်ဒဏ်9နှစ်ကြာခံနေရတဲ့နိုင်ငံရေးအကျဉ်းသားကိုဝင်းတီဟာကိုထောင်ပြင်ခေါ်ထုတ်သွားပြီးစစ်တပ်ကပြစ်တက်ခဲ့တဲ့သတင်းကိုဖော်ပြထားပါတယ်။ထောင်အာဏာပိုင်တွေကကိုဝင်းသီဟာရဲ့မိသားစုကို2024မတ်လ23ရက်နေ့မှာအကြောင်းကြားခဲ့ပြီးမယ်အလောင်းတော့ပြန်မပေးခဲ့ဘူးလို့မြန်မာနောင်သတင်းမှရေးသားထားပါတယ် AABB ရဲ့စီးရင်တွေအရစစ်ကောင်စီရဲ့ရဲစခန်းစစ်ကြောရေးနဲ့အကျဉ်းထောင်တွေထဲမှာတည်ဆုံခဲ့တဲ့နိုင်ငံရေးအကျဉ်းသားအရေအတွက်ဟာ252ယောက်ရှိတယ်လို့သိရပါတယ်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကြံပေးပုဂ္ဂိုလ်သိက္ခာတော်ရဆရာတော်ဒေါက်တာခလန်ဆန်ဆွမ်ဟာထောင်ဒဏ်6နှစ်ချမှတ်ခံထားရကပြီးခဲ့တဲ့ AB 18ရဲ့မြန်မာနှစ်ဆန်းတရက်နေ့မှာလူငင်းချမ်းသာခွင့်နဲ့ပြန်လွတ်လာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီညမှာပဲစစ်ကောင်စီကပြန်လည်ဖမ်းဆီးတာကိုခံခဲ့ရပါတယ်။ဘာကြောင့်ဒီလိုပြန်လည်ဖမ်းဆီးရတယ်ဆိုတာလဲအခုချိန်ထိရေရေရာရာသိခွင့်မရပါဘူး။လက်ရှိစစ်ကောင်စီလက်အောက်အကျဉ်းထောင်တွေက နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း ABB ရဲ့တွဲဖက်ထွေထွေတွင်းရေးမှူးကိုဘိုကြီးကအခုလိုပြောပြပါတယ
်ဆေးအစုရဲ့လက်အောက်မှာတော့လူ့ခွင့်ရေးဆိုတာကဘလို့မှစဉ်းစားလို့ရနိုင်စရာအကြောင်းမရှိပါဘူးအဲ့လိုပဲနိုင်ငံရေးအကျဉ်းသားတွေကိုဆေးအစုကအညှိုးနဲ့နှိပ်စက်နေတဲ့ပုံစံလည်းရပါတယ်နိုင်ငံရေးအကျဉ်းသားတွေကထောင်ထဲမှာစနစ်တကျနဲ့နှိပ်စက်ခံရတာမျိုးတွေရှိတယ်အဲ့လိုပဲနိုင်ငံရေးအကျဉ်းသူတွေဆိုလို့ရှိရင်လည်းလိမ်မဲဆိုင်ရာနှောက်ချက်အစော်ဝတ်ခံရတာတွေကြုံရတာတွေရှိပါတယ်။အခုဒီစေအုပ်စုလက်ထက်မှာတော့အကျဉ်းထောင်ရဲ့အခြေအနေကအဆိုးဆုံးလို့ပြောလို့ရတာတွေရှိပါတယ်။ဘာကြောင့်လဲဆိုတော့ဥပမာဒေဝူးထောင်ထဲမှာဆိုလို့ရှိရင်လည်းထောင်ထဲကနေပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုထောင်ရှိမယ်ဆိုပြီးတော့ခေါ်တဲ့လမ်းမှာပြတ်တက်လိုက်တဲ့အခြေအနေမျိုးတွေလည်းကြုံတွေ့ရတာတွေရှိပါတယ်။ဆိုတော့အခါကျတော့အကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကတစ်နေ့တခြားပိုပြီးတော့ဆိုးဝါးလာတာမျိုးတွေရှိပါတယ်။အဲ့ဒီအပြင်အခုဆိုရင်ဒါနိုင်ငံတော်သဘောထားကြီးဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်ဆိုရင်လေဘယ်နေရာမှာထားရဲဆိုတော့ကသူ့ရဲ့မိသားစုတွေတော့သိတဲ့ပုံမရပါဘူးဆိုတော့တရင်အမှောင်ချထားတဲ့ပုံရှိတယ်ဒီလိုမျိုးတင်ပတ်လောကနဲ့မိသားစုနဲ့အဆက်အသွယ်ဖြတ်ထားတဲ့ဆိုတော့ကိစ္စမျိုးကအတော်လေးဆိုးတဲ့ကိစ္စချက်တွေဖြစ်ပါတယ်ဆိုတော့အဲ့ဒီအပြင်အကျဉ်းသားတွေကလုံလောက်တဲ့စေဝါကုသမှုမရဘူးအဲ့လိုလုံလောက်တဲ့စေဝါကုသမှုမရတဲ့အတွက်တည်ဆုံသွားတဲ့အကျဉ်းသားတွေလည်းရှိနေပါတယ်ဒါကမြန်မာနိုင်ငံရဲ့တမိုင်းမှာတော့အကျဉ်းထောင်အခြေအနေကအဆိုးဆုံးအခြေအနေလို့ပြောလို့ရတဲ့အနေထားပါ
ရရှိစစ်ကောင်စီလက်အောက်ကအကျဉ်းထောင်တွေဟာမြန်မာနိုင်ငံတမိုင်းမှာအဆိုးရွားဆုံးလို့ကိုဘူကြီးကမှတ်ချက်ချပါတယ်။ပြောရရင်လွတ်လပ်ရေးမရမီသူ့ကျွန်ဘောကအင်္ဂလိပ်ကိုလိုနီလက်ထက်ကအကျဉ်းထောင်တွေတက်ကိုအဆများစွာဆိုးရွားနေတဲ့အနေအထားလို့ဆိုရမှာပါ။ဒါကြောင့်လဲဒေါ်ဆန်းစုကြည်ရဲ့သားငယ်ကိုထိန်လင်းကစစ်ကောင်စီဟာသူ့အမေကိုလူသားတိုင်းဖြစ်သုံးချမှာကိုစိုးရိမ်တယ်လို့ထုတ်ဖော်ပြောကြားခဲ့တာဖြစ်မှာပါ။အကျဉ်းထောင်လက်ဆွဲဥပဒေကိုလည်းမလိုက်နာလူအခွင့်အရေးတွေကိုလည်းလေးစားခြင်းမရှိတရားလက်လို့ထင်ရဆိုင်နေတဲ့စစ်ကောင်စီလက်ရောက်အကျဉ်းထောင်တွေထဲမှာနိုင်ငံရေးပြန်ပြီးဆွဲခံထားရတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေဟာအဆိုးရွားဆုံးကြုံတွေ့နေရတာမို့ကျန်းမာရေးအပါအဝင်အသက်အန္တရာယ်ပါစိုးရိမ်စရာအခြေအနေတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာမြေမှာမီဒီယာမြင်ကွင်းအစီအစဉ်ကိုဒီသွေးနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့မြင်ကွင်းညမတ်စုများအစီအစဉ်ကိုတင်ဆက်ပေးမှာပါဒီတစ်ပတ်မှာတော့လက်နက်ကိုင်ပဋိပက္ခနဲ့ပြင်းထန်တရားမှုအခြေအနေအပိုင်း၁ကိုတင်ဆက်သွားမှာဖြစ်ပါတယ်နိုင်ငံတော်လက်နက်ကိုင်ပဋိပက္ခတွေနဲ့အတူလူသားချင်းစာနာမှုအကြက်တဲမြန်မာတာနဲ့ပြည်သူဝန်ဆောင်မှုရန်ရာတွေရပ်ဆိုင်ပြီးအကြက်တဲပြင်းထန်တရားမှုမြန်မာတာတွေပုံများလာပါတယ်မြန်မာနိုင်ငံရဲ့လက်နက်ကိုင်ပဋိပက္ခနဲ့ပြင်းထန်တရားမှုအခြေအနေတွေကို ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းညမတ်စုမှာဖော်ပြသွားမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတဝန်လက်နက်ကိုင်ပဋိပက္ခတွေနဲ့အတူလူသားချင်းစာနာမှုအကြက်အတဲမြင့်မာတာနဲ့ပြည်သူဝန်ဆောင်မှုရန်နေရာတွေရပ်ဆိုင်ပြီးအကြက်အတဲပြင်းထန်တက်ရောက်မှုမြင့်မာတာတွေပုံများလာပါတယ်မြန်မာနိုင်ငံရဲ့လက်နက်ကိုင်ပဋိပက္ခနဲ့ပြင်းထန်တက်ရောက်မှုအခြေအနေတွေကိုအပိုင်းနှစ်ပိုင်းခွဲဖော်ပြမှာဖြစ်ပြီးဒီတစ်ပတ်မှာအပိုင်း၁ကိုဖော်ပြပါမယ်အာဏာသိမ်းလိုက်ခြင်းကနေအခုနှစ်ဧပြီလကုန်အထိနိုင်ငံအနှံ့မှာလက်နက်ကိုင်တိုက်ပွဲအနည်းဆုံးတစ်ကြိမ်နဲ့အထက်ဖြစ်ခဲ့တဲ့မြို့နယ်ပေါင်း233မြို့နယ်အထိရှိလာခဲ့ပါတယ်။ဒါဟာမြို့နယ်စုစုပေါင်းရဲ့87ရာခိုင်နှုန်းမှာလက်နက်ကိုင်ပဋိပက္ခတွေဖြစ်နေတဲ့သဘောပါပဲ။သုံးနှစ်ကျော်ကာလအတွင်းနိုင်ငံအနှံ့မှာတိုက်ပွဲပေါင်း14,300ကျော်ဖြစ်ခဲ့ပါတယ်။ကရင်ချင်းတနင်္သာရီနဲ့ကရင်ပြည်ဒေသတွေကမြို့နယ်အားလုံးမှာတိုက်ပွဲတွေဖြစ်နေတာပါကရင်ပြည်နယ်ဖားပုံမြို့နယ်မှာတော့တိုက်ပွဲဖြစ်မှု 9,500 ကျော်ရှိခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်တိုက်ပွဲတွေများလာတာနဲ့အတူတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တော်လှန်ရေးအင်အားစုတွေသိမ်းယူနိုင်တဲ့မြို့ပေါင်း53မြို့အထိရှိလာပါတယ်လက်နက်ကိုင်ပဋိပက္ခတွေမြင့်တက်လာတာနဲ့အတူလုံခြုံရေးဆိုင်ရာပြင်းထန်တက်ရောက်မှုအခြေအနေကပိုမြင့်မားလာပါတယ်2023ခုနှစ်နောက်ပိုင်းပြုလုပ်ခဲ့တဲ့ ISB မြန်မာရဲ့သုတေသနလေ့လာချက်အရလုံခြုံရေးဆိုင်ရာအကျပ်အတည်းမြင့်မားနေတဲ့မြို့နယ်ပေါင်း141မြို့နယ်ရှိခဲ့ပါတယ် အခုချိန်မှာတော့လုံချုံရေးအကြက်အတဲမြင့်မာတဲ့မြို့နယ်ပေါင်း162မြို့နယ်ဖြစ်လာပါပြီ။ဒါဟာတနိုင်ငံလုံးမြို့နယ်စုစုပေါင်းရဲ့49ရာခိုင်နှုန်းဖြစ်ပါတယ်။ဒီထဲမှာစကိုင်းတိုင်းကအများဆုံးဖြစ်ပြီးမြို့နယ်ပေါင်း34ခုရှိပါတယ်။လုံချုံရေးအကြက်အတဲနဲ့တူလူသားချင်းစာနာမှုအကြက်အတဲဆိုးရွားနေတဲ့မြို့နယ်တွေလည်းပိုများလာပါတယ်။2023ခုနှစ်နောက်ပိုင်း ISB မြန်မာရဲ့သုတေသနပြုလေ့လာချက်တွေအရလူသားချင်းစာနာမှုအကျက်အတဲမြန်မာနေတဲ့မြို့နယ်45မြို့နယ်ရှိခဲ့ပါတယ်6လကြာမှာ63မြို့နယ်ဖြစ်လာပြီး48မြို့နယ်တိုးလာပါတယ်မြို့နယ်စုစုပေါင်းရဲ့4ပုံ2ပုံကျော်မှာလူသားချင်းစာနာမှုဆိုင်ရာအကျက်အတဲပြင်းထန်သက်ရောက်မှုမြင့်မာလာတဲ့သဘောဖြစ်ပါတယ်
ISB မြန်မာရဲ့မြင်ကွင်းကျယ်မဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှပြည်သာကဏ္ဍကိုထုတ်လွှင့်ပေးပါပါမဟိသနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ပထမတစ်ခေါက်ကနာမည်မဖော်ပြပါနဲ့လို့ပြောထားဘူးတဲ့သွားရရှင်အခုတစ်ခေါက်အဲ့လိုထည့်မပြောထားပေမဲ့လည်းမှားထားဘူးလို့နာမည်တော့မပြောတော့ပါဘူးเนาะသူကမင်္ဂလာပါ VOE Facebook YouTube PSI ဆလောင်ရေဒီယိုအားလုံးနဲ့အဆင်ပြေသလိုသတင်းတင်ဆက်မှုတွေနားဆင်နေရလို့အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့ကလည်းဒီလိုမျိုးလိုင်းပေါင်းစုံကနေဖန်ယူနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်တော်ရှင်မျိုးလွင်ဆိုတဲ့တော်ရှင်ကဟိုတနေ့အင်္ဂါနေ့ကစာရေးလာတာပါ25ရက်နေ့ဖြစ်ပါတယ်ဒီနေ့25ရက်နေ့5လ24မနေ့ပိုင်း view website ကို facebook ကို youtube ကို application ကိုတခုမှကြည့်လို့မရပါဘူးဘာဖြစ်တာလဲမသိပါဘူးတဲ့ဟုတ်ကဲ့ပါရှင်တခြားတော်ရှင်တွေလည်းစာရေးလာတာရှိပါရဲ့နော်ကျမတို့ဆက်ချွတ်ရမှုဖြစ်ပါတယ်ပြန်လွင့်အစီအစဉ်တွေမှာကျမတို့ပြင်ဆင်ထားပါတယ်ချက်ချင်းပြင်ဆင်မှုလုပ်ပေမဲ့လည်းဒါရိုက်လွှင့်အစီအစဉ်ကဂျိုးလိုလိုင်းပေါ်တက်မသွားပါဘူး။အင်တာနက်စာမျက်နှာနဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန်ပြောင်းတင်ထားပေးပါရယ်။ဒါပေမဲ့တစ်ချိန်ဟိုပထမအဦးဆုံးထုတ်လွှင့်တဲ့အချိန်မှာတော့ဒါရိုက်နားဆင်ကြည့်ရှုလို့မရအောင်ဖြစ်သွားခဲ့ပါရယ်နော်။အခုလိုမျိုးချွတ်ရင်းမှုတွေ VOE ကတောင်းပန်ပါရယ်။ VOE အစီအစဉ်ကိုကြည့်ရှုအားပေးတဲ့အတွက်ကြောင့်မလို့ရောအခုလိုမျိုးတုံ့ပြန်စာရေးလာတဲ့အတွက်ကြောင့်မလို့ရောကျေးဇူးတင်ပါတယ်ရှင်။တော်ရရှိတရား VOE ကိုစာရေးခြင်းလို့ပါတိုင်ကျင်စရာရှိပါရဲ့လို့ရေးလာတဲ့သွားရှင်စုမျက်လှိုင်ကတော့
မင်္ဂလာပါရှင်မြမကျူတို့အဖွဲ့ချုပ်အမျိုးသမီးဒိုင်တယောက်ရဲ့ငွေကြေးလိမ်လည်မှုအကြောင်းသတင်းပေးပို့ခြင်းလို့ပါရှင်လူအယောက်ယာနဲ့ခြီးပြီးတော့အလိန်ခံထားရပါတယ်ဒီကနေလဲသူ့အကြောင်းကိုတင်ဆက်ပေးထားဘူးလို့ပါဘလို့သတင်းပေးပို့လို့ရနိုင်မလဲသတင်းပေးပို့သူရဲ့အချက်လက်တွေမပေါက်ကြားစေဖို့ဂရုပေးနိုင်ပါသလားရှင်ကျေးဇူးပြုပြီးတော့ပြန်လဲဖြေကြားပေးစေလိုပါတယ်
ဟုတ်ကဲ့ပါရှင်စာရေးခြင်းနဲ့ဆိုရင်ကျမကိုအခုလိုရေးလာတယ်လို့ပဲဒီ Messenger နေရာမှာစာရေးနိုင်ပါရဲ့နော်ကျမတို့ VOE ကိုစာရေးတဲ့သူအချက်လက်မပေါက်ကြားစေရပါဘူးဒါပေမဲ့တခုရှိတာက VOE စာဖော်ပြတဲ့နေရာမှာတော့တစ်ဖက်သက်ရေးထားတဲ့စာမျိုးနောက်ပြီးတော့ကျမတို့တေးချာအတိမပြုတ်နိုင်တဲ့စာမျိုးနောက်ပုံကိုရေးနဲ့ပတ်သက်ပြီးတော့တိုင်တန်းတဲ့စာမျိုးဆိုရင်ကျမတို့မဖော်ပြပါဘူးရှင် VOE ကိုဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်အဖေကိုရေးလာကြတဲ့စာရီထဲမှာတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးအခြေအနေတွေနေ့စဉ်ဘဝမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့စာရီကိုလည်းလက်ခံရရှိပါရယ်နော်အဲ့စာရီကိုလည်းအပတ်စဉ်ထည့်သွင်းပြီးတော့ဖော်ပြပေးနေပါတယ်ရှင်ဒီတစ်ပတ်မှာတော့သောရရှင်တရားဒီမြန်မာနိုင်ငံမြမအရေးဖြည့်ရှင်းဖို့ဆိုပြီးတော့ဒီသောရရှင်တရားသူ့ရဲ့ထင်မြင်ချက်ကိုရေးလာတဲ့စာဖော်ပြပေးကြပါတယ်စာရေးနေကြတော့ရှင်အောက်ဆိုးဘယ်လိုင်ဖြစ်ပါရဲ့
အခုတလောကမ်ဘောဒီးယားထိုင်းဂျပန်စတဲ့နိုင်ငံတွေကမြမအရေးဖြည့်ရှင်းဖို့ဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတာတွေရှိတယ်လို့လက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းတွေ့တဲ့သူကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဘာပဲဖြစ်ဖြစ်ဘယ်သူနဲ့ပဲတွေ့ဆုံဆုံ PDF အဖွဲ့တွေနဲ့မတွေ့ဆုံရင်တော့မြမအကြက်တဲ့ဖြည့်ရှင်းရမရောက်ဘူးဆိုတာကိုသိစေလိုပါတယ်။မြမအရေးမှာ PDF ကအဓိကဖြစ်နေလို့ပါပဲ။ PDF အဖွဲ့တွေလည်းတကယ်လို့တွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းလာခဲ့ရင်မိမိတို့ PDF အဖွဲ့တွေအနေနဲ့ဘာကိုတောင်းဆိုချင်တာလဲဘာကိုဆွေးနွေးချင်တာလဲဆိုတာတိုင်ပင်ထားကြပါတကယ်လို့ဆွေးနွေးရင်ဘသူကိုစေလွတ်မလဲဆိုတာတိုင်ပင်ထားကြပါရုတ်တရက်ကြီးခေါ်ရင်ကိုယ့်ဘက်ကဘာမှကြိုတင်ပြင်ဆင်မှုမရှိမှကြောက်လို့ပါအဓိကဆွေးနွေးရမှာကຫນွေဦးတော်လန်ရေးမှာတကယ်တိုက်ပွဲဝင်နေတဲ့တော်လန်ရေးအဖွဲ့အစည်းတွေပါဖို့ပါပဲမဖြစ်မနေပါရမှာကတော့ PDF အဖွဲ့တွေပါအခုဆွေးနွေးမဲ့အဖွဲ့အစည်းအားလုံးလည်းပြောထားကြပါတယ်မြန်မာနိုင်ငံပဋိပက္ခမှာပါဝင်ပတ်သက်နေသူအားလုံးနဲ့ထိတွေ့ဆက်ဆံပြီးလက်ရှိအကြအတဲကိုကူညီဖြည့်ရှင်းမယ်လို့ပြောဆိုထားပါတယ်သူတို့ပြောဆိုထားပေမဲ့ PDF အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှုမရှိသေးပါဘူးကျွန်တော်ဆိုလိုတာကလာရောက်တွေ့ဆုံဆွေးနွေးတဲ့သူတွေက PDF ကိုပြစ်ထားမှဆိုလိုပါဒါကြောင့်ဟုတ်သည့်ဖြစ်စေမဟုတ်သည့်ဖြစ်စေPDF တွေအနေနဲ့တွေ့ဆုံဆွေးနွေးစကားပြောလာရင်ကိုယ့်ဘက်ကဘာတွေဆွေးနွေးမလဲဘာတွေတောင်းဆိုမလဲဆိုတာကြိုတင်ပြင်ဆင်ထားဖို့ပြောလိုပါတယ် PDF အတန်သာလျင်ပြည်သူအတန်ဖြစ်ပါတယ
်ဟုတ်ကဲ့ပါဒါကတော့ဒီသောရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ရေးလာတာဖြစ်ပါတယ် PDF ကမြန်မာဒေါ်လာရင်းမှာအဓိကကြားတဲ့အဖွဲ့ဖြစ်နေတဲ့အတွဲကြောင့်မလို့တွေ့ဆုံဆွေးနွေးတဲ့နေရာမှာ PDF ကိုစားပြုနဲ့လည်းထည့်သွင်းပြီးတော့ဆွေးနွေးသင့်ပါတယ်ဆိုတော့ဒီတော့အရှင်ပြောထားတာပါတော့ရှင်ရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်မြန်မာနိုင်ငံမှာလူတိုင်းကြုံတွေ့နေရတဲ့ရာသီဥတုပြုပြင်းတဲ့ကိစ္စနောက်တော့လျှက်စစ်မီးမလာတဲ့ကိစ္စဒီကိစ္စရဲ့နှစ်ခုပေါင်းပြီးတော့နေစဉ်ညစဉ်တော်တော်ကိုစိတ်ဒုက္ခရောက်နေကြရပါတယ်ဆိုရရေးလာတဲ့သောရရှင်တွေထဲမှာတော့တယောက်ကတိခန့်ချင်းဆိုတဲ့အတိုင်းအတာထဲကြော်လွန်ပြီးတော့တိခန့်ပေးနေရပါတယ်ဆိုတော့အခုလိုရေးလာပါတယ
်ပထမဦးစွာ VOA ဝိုင်းတော်သားများကိုချမ်းသာပါစေစိတ်ချမ်းသာပါစေဆိုပြီးမေတ္တာရေးချမ်းဆုဖြန့်ပါတယ်ခင်ဗျာကျွန်တော်ရဲ့ဒီစာကိုထည့်ဖတ်ကြားပေးပါလို့တောင်းခံပါတယ်ခင်ဗျကျွန်တော်ပြောချင်တာကတော့ရှင်းရှင်းပါပဲခင်ဗျအခုခါနိုင်ငံတော်တော်များများမှာအပူဒဏ်ကိုအန်တုနေကြရတာပါဒါပေမဲ့မြန်မာနိုင်ငံမှာတော့ပူနေတဲ့ဂျားကနေမိဘပြက်နေတော့လေအေးပေးဆက်အဲကွန်ဒီရှင်နာကဖွင့်မရနဲ့ဘာမှလုပ်မရဖြစ်နေပါတယ်ဆိုလာပြားဝယ်တက်ဖို့ကြတော့လေကုန်စည်နှုန်းတွေကတက်တော့မဝယ်နိုင်ဘူးဖြစ်နေပါတယ်ဆိုလိုရင်းကတော့မိကမနက်ပိုင်းဒီမှာအပြေးဝပေးတဲ့လို့တောင်းဆိုကြတာပါပြောတာမဟုတ်ပါဘူးတောင်းဆိုတာပါမိလာရင်တော့ဒီလိုအခြေအနေတွေကိုကြော်လွှားနိုင်မှာပါရည်စရာကတော့မြန်မာနိုင်ငံကတီးခန့်ခြင်းဆိုတဲ့အတိုင်းအတာထက်ကိုကြော်လွန်ပြီး EPC ကိုတီးခန့်ပေးထားတာပါမိလေးလာဖို့မျှော်လင့်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ဒီတော့ရှင်က EPC ကိုတီးခန့်ပေးထားတာအတိုင်းအတာထက်ကြော်လွန်နေပါပြီတဲ့မီးလေးလာဖို့မျှော်လင့်ပါတယ်ဆိုတော့ရေးလာတာပါဒီစာသတင်းနဲ့ပါလာရင်ဝမ်းသာမေးမှာပါတဲ့ဟုတ်ကဲ့လူတိုင်းလက်ရှိကြုံတွေ့နေရတဲ့ရာသီဥတုဒဏ်နဲ့လက်ရှိမီပြတ်တဲ့ဒဏ်မလို့ဒီစာကိုခက်မြန်မြန်ဖော်ပြပေးလိုက်ပါရနော်သူ့လိုပဲနောက်ထပ်ရေးလာတဲ့သောရရှင်တယောက်ကမေးပေးပါတဲ့တာကိတမီဘာလို့အဲ့လောက်ကွက်ပြီးတော့ပြတ်နေရတာလဲလို့လာရင်လဲ5မိနစ်တခါပြတ်ပြီးတော့ပေးတာတဲ့လူတွေလဲယူတော့မယ်ညာညာဆိုရင်ပူလို့အိတ်မရတဲ့ရေပောင်းလဲမရေတွက်နိုင်တော့ပါတဲ့ဟုတ်ကဲ့အဘွားတော်ရရှင်ပြောသလိုပဲတီးခတ်တဲ့အတိုင်းဒါကြော်လွန်ပြီးတော့ယူရပါတော့မယ်ဆိုတော့ဒီတော်ရရှင်နောက်တစ်ယောက်တာကေတာကမိပြက်လို့ဆိုတော့ရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်နော်အားလုံးပုံမကောင်းမွန်တဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်ရှင်ဘာလို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြမပြမပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi's news ဆိုတဲ့ view မြမပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြမပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ဒီမှာဘေးသာကဏ္ဍကိုမဧသနာကျော်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီကနေ့ညအတွက်နောက်ဆုံးကြံရှိတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။နယ်သာလန်နိုင်ငံက Dutch ပကြီးဆီယာမတူဟာတပြိုင်တည်းပကြီးကား10ချက်ကိုရေးဆွဲနိုင်တာကြောင့်နာမည်ကြီးလာပါတယ်။တောင်ကိုရီးယားနိုင်ငံကဟာသာတရုတ်ဆောင်တူဟာမဟာယာနဒီဖုံးတော်ကြီးတပါးလို့ဝတ်ဆင်ပြီးတော့ဗုဒ္ဓတရားတော်တွေကို EDM လို့ခေါ်တဲ့ Electronic Dance Music Electronic အကဂီတာဖြစ်ပြောင်းပြီးတော့ DJ နဲ့ဖြောပြခဲ့ပါတယ်ဒီလိုကဘာလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မက်ခင်ပြူတွေတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
နယ်သာလန်နိုင်ငံက Dutch ပကြီးဆီယာမတူဟာပကြီးကား10ချက်ကိုတပြိုင်တည်းရေးဆွဲနိုင်တာကြောင့်နာမည်ကြီးလာပါတယ်အသက်32နှစ်အရွယ် Roger Sina Van Dam ဆိုတဲ့ပကြီးဆီယာမဟာလက်နှစ်ဖက်ခြေနှစ်ဖက်လုံးမှာစုတ်တံကိုကင်ထားပြီးတော့ထိုင်ကုန်တစ်ခုမှထိုင်ပြီးပကြီးကား10ကားကိုတပြိုင်တည်းဆွဲခဲ့တာပါသူရေးဆွဲတဲ့ပကြီးကားတွေကိုတော့စပွဲပေါ်ချမ်းမြေပေါ်နဲ့ပကြီးကားတင်တဲ့တောက်တိုင်တွေပေါ်တင်ထားပါတယ်အာဂါသရေမှုပုံကိုပိုင်ပုံတူပန်တာဝတ်ဝင်ပုံနဲ့တခြားပုံ9မျိုးကိုတပြိုင်တည်းဆွဲခဲ့တာပါပါတီပွဲတစ်ခုမှစိန်ခေါ်တဲ့အနေနဲ့အပျော်သဘောနဲ့အခုလိုပကြီးကားအများကြီးကိုတပြိုင်တည်းဆွဲပြခဲ့တာဖြစ်ပြီးတော့စုတ်ချက်တွေကိုမဆခင်မှာကြိုတင်စဉ်းစားထားပါတယ်သူရင်းဆွဲတဲ့ပကြီးကားတွေဟာလက်ရကောင်းလွန်းတာကြောင့်ဘယ်ပုံက6000နဲ့ဆွဲထားပြီးဘယ်ပုံကတော့လက်နဲ့ဆွဲထားတယ်ဆိုတာသူပဲခွဲခြားလို့ရပါတယ်။စိန်ခေါ်မှုတွေကိုနှစ်သက်တဲ့အတွက်လဲအခုလိုပကြီးကား10ကားကိုတပြိုင်တည်းရေးဆွဲခဲ့တာဖြစ်ပြီးအခုလိုရေးဆွဲရတာဟာတရားထိုင်တယ်လို့ပဲစိတ်ငြိမ်စေတယ်လို့ပကြီးဆီယာမရာဂျက်စင်နာကပြောပါတယ်။ငယ်စဉ်ကတည်းကပကြီးဆွဲတာကိုဝါသနာပါခဲ့ပြီးသူ့ရဲ့ပကြီးကားတွေဟာယူရို6000ကနေ10000ထိရတယ်လို့အဖေဖြစ်တဲ့ဂျာကိုဗန်ဒမ်ကပြောပါရရှင
်တောင်ကိုရီးယားနိုင်ငံကဟာသာတရုတ်ဆောင်တူဟာမဟာယာနဖုံးတော်ကြီးတပါးလိုဝစ်ဆင်ပြီးတစုံလားပြည့်ဗုဒ္ဓနေ့အထိမ်းအမှတ်ပွဲတစ်ခုမှာဗုဒ္ဓတရားတော်တွေကို EDM လို့ခေါ်တဲ့ Electronic Dance Music Electronic အကဂီတအဖြစ်ပြောင်းပြီး DJ နဲ့ဖျော်ဖြေခဲ့ပါတယ် DJ New Jin Nin လို့နာမည်ပေးထားတဲ့ဒီအသက်48နှစ်အရွယ်ဟာသာတရုတ်ဆောင်ယွန်ဆုံဟိုဟာဘုရားဘာသာဖုံးတော်ကြီးတပါးမဟုတ်ပေမဲ့လည်းဘုရားရဲ့တရားတော်တွေကိုလူငယ်တွေနှစ်သက်တဲ့ EDM ဂီတအဖြစ်ပြောင်းလဲပြီးဖျော်ဖြေခဲ့တာပါသူခုလိုဖျော်ဖြေတာကိုတောင်ကိုရီးယားဘုရားဘာသာအတိုင်းဝိုင်းကလည်းကြိုးစိုးလက်ခံကြပြီးလူငယ်တွေဘုရားဘာသာကိုစိတ်ဝင်စားလာမယ်လို့မျှော်လင့်ပါတယ်တောင်ကိုရီးယားနိုင်ငံကပြည်သက်10တန်းလောက်ရှိတဲ့ဂျိုဂီလို့ခေါ်တဲ့အကြီးဆုံးကိုရီးယားဘုရားဘာသာဂိုင်းပွဲတစ်ခုကဂိုင်းကျုပ်ဆရာတော်ဂျင်ဝူးကပြီးခဲ့တဲ့ဧပြီလ30ရက်နေ့ကပဲDJ New Jin Nin ကိုစိတ်ပရီးနဲ့ငကြက်တစ်ခုလက်ဆောင်ပေးခဲ့ပြီးလူငယ်တွေအတွက်ပျော်ရွှင်ခြင်းနဲ့မျှော်လင့်ချက်တွေဖြန့်ချိပေးဖို့တောင်းဆိုခဲ့ပါတယ
်။ဒီနေ့ငယ်ရှန်ဟိုင်းမြို့မှာခွေးရီနဲ့အတူပိုင်ရှင်တွေပါဝင်ပြေးရတဲ့ခွေးအပြေးပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။အခက်ခဲတွေကိုကြော့ဖြတ်ပြေးရတာဖြစ်ပြီးအခုလိုပြိုင်ပွဲမျိုးတွေဟာတရုတ်ပြည်မှာခေတ်စားလာနေတာပါ။ဒီပြိုင်ပွဲမျိုးဟာဖြိုပြီးအပျော်ပြိုင်ပွဲတစ်ခုသာမက
ခွေးတွေနဲ့သူ့ရဲ့ပိုင်ရှင်တွေပို့ပြီးတော့ရင်းနှီးလာစေဖို့လည်းဖြစ်ပါတယ်။အခုလိုပွဲမျိုးကိုလာဆင်ကျင်းပလေးရှိပြီးပွဲတိုင်းမှာပါဝင်သူပေါင်း100ကျော်ရှိတယ်လို့ Let's Talk အသင်းတည်ထောင်သူချမ်းရီကပြောပါတယ်။အရင်တုန်းကတော့တဦးတည်းလေ့ကျင့်ခန်းလုပ်ပြီးကိုယ်လေးချိန်လျှော့ချခဲ့ပေမဲ့သူမွေးထားတဲ့ခွေးနဲ့အတူလေ့ကျင့်ခန်းလုပ်ဖြစ်တယ်လို့ပါဝင်သူတဦးကလည်းပြောပါတယ်။တရုတ်နိုင်ငံရဲ့အပြင်ဘက်ကစားရတဲ့အားကစားကဏ္ဍဟာနိုင်ငံရဲ့စီးပွားမတေချာမှုတွေအင်တာနက်စည်းကွက်ကျဆင်းမှုတွေကြားတိုးတက်ထွန်းကားနေတာဖြစ်ပြီး2025ခုနှစ်ကျရင်အမေရိကန်ဒေါ်လာ33ဘီလီယံတန်ဖိုးရှိတဲ့စည်းကွက်တစ်ခုဖြစ်လာလိမ့်မယ်လို့တရားဝင်ခန့်မှန်းထားပါတယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့ကကိုဗန့်ဂါဒန်နေရာမှာနေ့စဉ်ကျင်းပမြင်ဖြစ်တဲ့ပန်ချန်ဂျူဒီလူရလက်ထိုးပြုတ်သေးပြပွဲကိုကျင်းပခဲ့ပါတယ်မစ္စတာပန့်ချ်နဲ့သူ့ဇနီးဂျူဒီတို့ရုပ်သေးရုပ်နှစ်ယောက်ကိုပရိုဖက်ဆာဟော်မော့ခါလို့ခေါ်တဲ့ရုပ်သေးဆရာကထိန်းချုပ်ရတာဖြစ်ပြီးဗစ်တိုရီယာခေတ်ကစတင်ခဲ့တဲ့ရိုးရာတစ်ခုလည်းဖြစ်ပါတယ်။မစ္စတာပန့်ချ်ဆိုတဲ့ရုပ်သေးယောက်ကလေးဟာအကုန်လုံးကိုဟာသလုပ်နေတဲ့ဇက်ကောင်တစ်ခုဖြစ်ပြီးလူတိုင်းသဘောကျတဲ့ဇက်ကောင်တစ်ကောင်တော့မဟုတ်ပါဘူး။အခုလိုပွဲကိုကိုဗန့်ဂါဒန်နေရာနဲ့ရင်ကျိမှုတမိုင်းအမွေနှစ်ကိုထိန်းသိမ်းလိုတဲ့ရုပ်သေးဆရာတွေကစတင်ခဲ့တာဖြစ်ပြီးတော့နေ့စဉ်ကျင်းပတဲ့ဒီပွဲမှာကဘာနှံကရုပ်သေးတွေနဲ့ရုပ်သေးဆရာတွေလာရောက်ကြတာပါရုပ်သေးဆိုင်ရာဆွေးနွေးပွဲတွေဈေးဆိုင်တွေလူရှင်တော်ဖျော်ဖြေရေးတွေနဲ့ကြေးလက်ဂီတတန်တွေကိုလည်းဒီပွဲမှာကြားနိုင်မြင်နိုင်ပါတယ်ခင်ဗျာ
သူကြဆက်မြတ်သတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူရီတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သတင်းရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook Messenger ကဖြစ်ဖြစ်တစ်ဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုတော့ကြံရှိနေသေးတဲ့အချိန်ပြင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ငံတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ဘူးသီးတောင်မြို့သိန်းတိုက်ပွဲမှာဒေသခံရိုဟင်ဂျာတွေတက်ခတ်ခံခဲ့ရကြောင်းဆွဆွဲချက်တွေအပေါ်ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA အာရခတ်တပ်တော်ကညှဉ်းဆန်လိုက်ပါတယ်။ဘူးသီးတောင်ကစစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်ထိန်းချုပ်လိုက်ကြောင်း AA အဖွဲ့ကကြေညာခဲ့ပြီးတဲ့နောက်ရိုဟင်ဂျာတွေကိုအတင်းကြမောင်းထုတ်တာနေနေမိရှုတာခံခဲ့ရတဲ့ကြောင်းရိုဟင်ဂျာအရေးလှုပ်ရှားသူတွေကပြောဆိုခဲ့ကြတာပါ။ဘူးသီးတောင်မြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုသိမ်းပိုက်လိုက်နိုင်ပြီဖြစ်ကြောင်း AA ကမနေ့မေလ18ရက်နေ့မှာကြေညာခဲ့ပါတယ်ခင်ဗျာ။ပါလက်စတိုင်းနယ်မြေဂါဇာဒေသအလယ်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းကအိမ်တအိမ်ကိုအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ20သေဆုံးသွားတယ်လို့ဂါဇာစစ်ရုံးကဒီကနေ့ပြောပါတယ်ဒုက္ခသည်စခန်းအတွင်းမှာရှိတဲ့ဟာဆန်မီသားစုအိမ်ကိုတောက်ချန်လေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်လူ20သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ဂါဇာမှာရှိတဲ့ El Aqsa Matter စစ်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာယူကရိန်းကအမေရိကန်လို့ATCMS မစ္စိုင်းဒုံးကိုကူနဲ့ခရိုင်းမီးယားဒေသကိုတတ်ခတ်ခဲ့သလိုတခြားဒေသတွေမှာလည်းအဝေးဒိန်းဒရုန်းအနည်းဆုံး60လောက်နဲ့တတ်ခတ်ခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေကဒီကနေ့ပဲပြောကြားလိုက်ပါတယ်အပြင်းထန်တိုက်ခိုက်မှုတွေကြောင့်နိုင်ငံတောင်ပိုင်းကရင်နှက်ချက်လုပ်ငန်းတစ်ခုရပ်တန့်ခဲ့တယ်လို့လည်းပြောပါတယ်အမေရိကန်လို့မစ္စိုင်းကိုကူကိုခရိုင်းမီးယားဒေသမှာရုရှားလေကြောင်းရန်ကာကွယ်ရေးကကြားပြပစ်ချခဲ့သလိုခရက်စ်နိုဒါဒေသမှာလည်းဒရုန်း59ခုနဲ့ဘယ်ကိုရော့ဒေတာမှာ၃ခုပြစ်ချခဲ့ကြအောင်ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါရခင်ဗျာလောက်ကြံခံခဲ့ရတဲ့ဆလိုဗက်ကီးယားနိုင်ငံဝန်ကြီးချုပ်ရောဘတ်ဖီဆိုဟာအသက်အန္တရာယ်စိုးရိမ်စရာအခြေအနေမှာမရှိတော့ဘူးလို့လက်ထောက်ဝန်ကြီးချုပ်ကပြောပါရခင်ဗျာ
တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုစွမ်းကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့ DM1 တို့ဖြစ်ပါတယ်View American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ9.32kHz 9333ညနဲ့9383ည9.52kHz 9885နဲ့ line-meter 190kHz 1595တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come